ကချင်စစ်ပြေးရှောင်တွေကိုနေရရင်ပြန်ပို့ဖို့စီစဉ်နေချိန်မှာပဲအရေးပေါ်လိုအပ်နေဆဲတောက်တုံးရင်နဲ့ဆန္ဒရိက္ခာလူသားချင်းဆန္ဒမှုအကူအညီတွေကိုပိတ်ပင်တားဆီးမှုမရှိပဲအမြန်ဆုံးပေးဖို့စစ်ရှောင်ပြည်သူတွေကတောင်းဆိုလိုက်ပါတယ်စစ်ရှောင်တွေပြန်သွားကြတဲ့အခါမှာလဲဒေသရင်းဘေးကင်းလုံခြုံမှုအာမခံချက်ရှိဖို့အတွက်အစိုးရတာဝန်ရှိသူတွေဘက်ကအလေးနက်ထားဆောင်ရွက်ဖို့လိုတယ်လို့ကချင်လူမှုကောင်းဆောင်တွေကပြောပါတယ်လက်ရှိမှာတော့ကချင်စစ်ပြေးဒုက္ခသည်တွေအရေးတောင်းဆိုဆန္ဒဖော်ထုတ်သူတွေလဲတရားစွဲဆိုခံရတာပါဆက်သွယ်စုံစမ်းထားတဲ့မဆုမုံကပြောပြထားပါတယ်
ဟုတ်ပါတယ်မြမစိုးရစစ်တပ်နဲ့ကချင်လူမျိုးရေးအဖွဲ့ KIO လောက်ခံကချင်လူမျိုးရေးတပ် KIA တို့အကြမ်းမှာ2012ခုနှစ်ကနေစလို့ကချင်ပြည်နယ်တွင်းတကြောပြန်တိုက်ပွဲတွေပြန်ပြီးတော့ဖြစ်ခဲ့လို့ကချင်ဒေသခံပြည်သူတွေသိန်းကျော်ဟာအစိုးရထိန်းချုပ်နယ်မြေကချင်လက်နက်ကိုင်အဖွဲ့ KIO ထိန်းချုပ်နယ်မြေနဲ့တရုတ်မြန်မာနယ်စပ်ကစစ်ဘေးစစ်ရှောင်စခန်းတွေမှာခိုးလုံနေထိုင်ခဲ့ကြရတာ၈နှစ်တင်တင်ပြည့်သွားပါပြီဒါပေမဲ့လို့ကချင်စစ်ရှောင်စခန်းတွေထဲမှာအရေးပေါ်လိုအပ်ချက်အခက်အခဲတွေများစွာရှိနေတော့မယ်လို့ကချင်ဒုက္ခသည်လူငယ်တူဦးဖြစ်တဲ့အင်ခွန်ကွမ်ဂျာနောကပြောပါတယ
်အခုကျွန်တော်တို့ကနစ်ပေါင်း၈နှစ်ကျော်လာတဲ့အချိန်မှာကျွန်တော်ရဲ့ SGPD ရဲ့တကယ်လက်တွေ့ဘဝဟာအခက်အခဲတွေအများကြီးရှိတာဖြစ်တယ်အဲ့လိုအခက်အခဲအများကြီးရှိတဲ့ကျွန်တော်ရဲ့ဒီ SGPD ရဲ့လက်ရှိအခြေအနေကိုအနေထားကိုလည်းတခြားစစ်ဆောင်မဟုတ်တဲ့ပြည်သူတွေနောက်ပြီးတော့အစိုးရတွေနားလေပြီးတော့ကျွန်တော်တို့ကိုအမြဲတမ်းကူညီပြီးတော့နော်ဆက်နေကြကျွန်တော်တို့ကိုအားကူညီပေးမယ်ဆိုရင်ကျွန်တော်တို့အများကြီးသက်တာရမှာပါလို့အဲ့လိုပဲပြောချင်ပါတယ
်အခုလိုမျိုးဆစ်ဆောင်ပြည်သူတွေရင်ဆိုင်နေရတဲ့ဒုက္ခအခက်အခဲဘဝအခြေအနေတွေကိုကချင်တကြောပြန်ဆစ်ရှင်းနေပြတဲ့အချိန်မြကြီးနားမြို့မှာကချင်ဆစ်ဆောင်လူငယ်တွေကတရုတ်ဖို့တင်ဆက်ခဲ့ကြလို့မြကြီးနားမြို့နယ်ရဲမှုကတရလူလုပ်ပြီးတော့ဥဆောင်သူကိုပေါ်လူနဲ့မဆိုင်နုပန်တို့ကိုရင်းစုစီပုံမှန်19နဲ့တရားစွဲဆိုထားပါတယ်ဒီလိုမျိုးမြကြီးနားမှာတရားစွဲဆိုထားတယ်လို့ပဲရန်ကုန်မှာလည်းစစ်ပွဲတွေရရင်ငိမ့်ညက်စွာဆန္ဒပြလူငယ်9ဦးကိုလည်းဗဘဲတန်းရဲစခန်းကတရားစွဲထားပါတယ်ဒါကိုကချင်ဒုက္ခသည်လူငယ်တွေဘက်ကအပြင်းထန်ရှုတ်ချကန့်ကွက်ပြီးတော့တရားစွဲဆိုထားတာတွေကိုအမြန်ဆုံးရုပ်ပေးဖို့ကိုတောင်းဆိုကြပါတယ်။လက်ရှိကြုံနေကြရစေကချင်ဆစ်ဆောင်ပြည်သူတွေရဲ့ဒုက္ခတွေကိုပြည်သူတွေအစိုးရတွေနားကြားနိုင်အောင်မြင်သိနိုင်အောင်ရေးကြေးရည်လူလားသူတွေဘက်ကဆစ်ဆောင်တွေရဲ့တကယ်ဖြစ်အမှန်တွေကိုထုတ်ဖော်ပြသခဲ့ကြတာလို့ကချင်ဒုက္ခသည်လူငယ်တို့ဖြစ်တဲ့ကိုအေးခွန်ကွမ်ဂျန်တော်ကပြောပါတယ
်။ IDPD ရဲ့ရှင်းနှစ်ပြည့်ဒီနေပါလေနေ့မှာကျွန်တော်တကယ်ပဲ IDPD ရဲ့ဒီဘဝမှာပေါ့နော်ခံစားချက်ကိုပြည်သူတွေအားလုံးမြင်အောင်ခြားပြတဲ့ဒီပြုတ်ဖို့ပြဆက်ဖြစ်တဲ့အတွက်ဒါကိုတကယ်ပဲဒီသူတို့တရားမဆွဲဘဲနဲ့လွတ်ပြေးမယ်ဆိုတော့သူတို့ဒီရဲ့ဒီယုံကြည်မှုကလည်းပို့ပြီးတော့ရှိလာနိုင်တယ်ပေါ့အဲ့ဒါကြောင့်မို့နောက်ခါမှလည်းအဲ့လိုမျိုးခဏခဏဆန်းစစ်တာမျိုးမလုပ်ဖို့အားလုံးကိုနည်းနည်းနဲ့တယောက်နဲ့တယောက်ရဲ့ခံစားချက်ကိုပို့ပြီးတော့ပြနိုင်တဲ့အနေအထားကိုအစိုးရတောင်ရှိလို့ဘူးတော့အပေးတည်လဲလို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ်ကျွန်တော်တို့ရဲ့ဆန္ဒကိုပို့ထုတ်တဲ့အချိန်မှာအဲ့လိုပဲပို့ထုတ်ခွင့်မပေးဘဲနဲ့ဒီလိုခဏခဏပဲဖဏာစီရတွေလုံးနေမယ်ဆိုရင်ကျွန်တော်တို့ဒီပြဿနာကတော့ပို့ပြီးတော့ဆိုးလာနိုင်တယ်ပေါ့နောက်ပြီးတော့လည်းဒီအစိုးရပုံမှာကျွန်တော်တို့ရဲ့ယုံကြည်မှုကလည်းတဖြည်းဖြည်းပို့ပြီးတော့ရုတ်သွားနိုင်တယ်ဆိုတဲ့ဟာကိုပြောချင်ပါတယ
်တဖက်ထိန်းချုပ်နေပြီတွေကကချင်စစ်ဘေးရှောင်ဒုက္ခသည်စခန်းတွေနဲ့အရေးပေါ်လူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်ကြိုးစားနေကြပေမဲ့စာဝတ်နေရေးနဲ့ရိတ်ခါလိုအပ်ချက်အခက်အခဲတွေကတော့ရှိနေတော့မယ်လို့ကချင်ပြည်နယ်စစ်ဘေးရှောင်ပြည်သူများအားကူညီဆောင်ရှောက်ရေးကော်မတီ KHCC ရဲ့ဥက္ကဋ္ဌသိခါတော်ရဆရာတော်ဒေါက်တာကလမ်ဆပ်ဆောင်ကပြောပါတယ
်လိုအပ်ပါတယ်လိုအပ်တယ်ဆိုတာကတော့အခုဒီ၈နှစ်၉နှစ်လောက်ကြာလာတဲ့ချိန်မှာနေတဲ့ကျွန်တော်တို့ရရှဲတာဒီမလုံမချုံတဲ့ပြဿနာတွေအခုတော့မိုးများရင်မနေနိုင်တဲ့နေလို့မရတဲ့လေပိုင်းရင်မလင်းလို့မရတဲ့အစိတ်အယောအခြေအနေမှာရှိတယ်ပြီးရင်စားနပ်ရိက္ခာပိုင်းကတော့ငကိုရက်နေဟိုရော့လာပြီဆိုတော့ဟိုကိုဒီ IDPD တွေကကိုတိုင်ဟိုရှာပွေစားတော့ရတာကပုံများလာတာပေါ့။ကုညီတွေကတော့အရင်ထက်ကတော့အများကြီးနည်းသွားတော့ပေါ့
။တိတဲ့ချီဆစ်ဆောင်ခဲ့ကြရတဲ့ကချင်ပြည်သူတွေဘေးကင်းလုံခြုံစွာနဲ့နေရရေးပြန်ပို့ဖို့ဆောင်ရွက်နေကြတာပါ။ဒေါက်တာကလမ်ဆပ်ဆောင်ကပဲ
။ဆိုရဘက်က NRPC နဲ့ဒီချေးရွာရွေးတဲ့နေရာမှာကျွန်တော်တို့ပြန်ပြီးမှဟိုဆွေးနွေးဖို့ရှိပါတယ်။တချို့တော့ကျွန်တော်တို့ဒီဟိုအစင်တင်ဖြစ်တာတွေရှိနေပါပြီ။ဟိုပြန်တဲ့ဟာတွေလည်းရှိနေပြီဆိုတော့ဟို International ရဲ့ Assistant ဆက်လက်သွားဖို့ပဲလိုတယ်။
โ
อเคတာက international ဖွဲ့စည်းတွေကလည်းဒီ KAE နဲ့အစိုးရနဲ့ bilateral မထိုးမချင်းတို့ရဲ့ asset မရောက်နိုင်သေးကြတော့ဟိုနည်းနည်းကြံ့ကြောက်အောင်မလို့တော့ထင်တာပဲ
အိုးရေစုခွာထွက်ပြေးခဲ့ကြရတဲ့ဆစ်ချောင်းဒုက္ခသည်တွေနေရရင်ကိုကောက်ကောက်မွန်မွန်နဲ့ဘေးကင်းလုံခြုံစွာပြန်နိုင်ရေးနောက်ပြန်လည်အခြေချနေထိုင်မှုလုပ်ငန်းစဉ်တွေမှာဒုက္ခသည်တွေကိုယ်တိုင်ပူးပေါင်းပါဝင်နိုင်မှုဒုက္ခသည်တွေနဲ့ဒုက္ခသည်တွေအရေးဆောင်ရွက်နေသူတွေကအခုကချင်းတကြောပြန်ဆစ်ရှင်းနေပြည့်တဲ့အချိန်မှာတောင်းဆိုလိုက်ကြတာဖြစ်ပါတယ်ရှင်